ဥထုံးမြတ်လင်းတို့ကိုကန်တက်ဖွဲ့ရနေဖမ်းမိထားတဲ့စစ်တုံးပန်းတွေလေအခုဘယ်နှယောက်လောက်ရှိနေပြီလဲခင်ဗျာ
ဟုတ်ကဲ့၅ဦးပါ၃ဦးကတန်ရနည်းနည်းပြင်းထန်လို့ပခုံးမှာတန်ရလဲရပေါင်မှာလည်းတန်ရရဆိုတော့သူ့ကိုကုသပေးနေတယ်အခု
အော်ဟုတ်ကဲ့ဆိုတော့သူတို့ကိုဘယ်လိုစီစဉ်မှာလဲ
ဟင်းဒီတိုင်းမှာပဲကျွန်တော်ဒီတိုင်းကျွန်တော်ရဲဖို့လို့ပဲထားတာပဲအဲ့မှာကျွန်တော်နည်းနည်းလေးမေးကြည့်စရာရှိတယ်ဆိုတော့ဘာကြောင့်မလို့ကျွန်တော်ဒီကုကန်တန်ရတာကိုဒီလိုတလောက်ကြီးတကယ်မဲ့ဖြစ်နေလဲဆိုတာသူတို့သိမလားဆိုတော့ကျွန်တော်အဲ့ဒါလေးနည်းနည်းလေးမေးနေတာပါအ
ဲ့ဒီ၅ယောက်ထဲမှာပေါ့နော်ဒီယာဒူးအနေနဲ့ဆိုလို့ရှိရင်ဘယ်အဆင့်လောက်ထိပါနေလဲခင်ဗျာ
တက်ချက်ကြီးနှစ်ဦးပါတယ်လို့လဲ
နောက်ထပ်ဟိုကလေစစ်သားဒီဒုတက်ချက်ပေါ့နော်လူငယ်တယောက်ကိုဖမ်းမိတာတာကိုမေးမြန်းနေတဲ့ဗီဒီယိုလဲကျွန်တော်တို့ကြည့်ရတယ်ဆိုတော့ तू ကဒီအသက်14နှစ်တည်းကမြန်မာစစ်တပ်ထဲကိုဝင်နေပေါ့နော်နောက်အဲ့မှာနှစ်ခါ तू စစ်တပ်ကနေထွက်ပြေးတယ်ပြတော့တခါထောင်ကြခံမလားစစ်တပ်ထဲပြန်ဝင်မလားဆိုတော့တခါသူစစ်တပ်ထဲပြန်လိုက်တယ်ပေါ့နော်အဲ့လိုမျိုးတွေသူဖြေထားရှိတယ်အဲ့တယောက်ကအခုဘယ်လိုအခြေအနေရှိလဲ
ဟောအဲ့ဒါကအရင်တော့အဲ့တယောက်လွတ်လိုက်ပြီဗျအခုဒီ၅ဦးလိုက်လို့ပါပဲကျွန်တော်နည်းမီးပြီးတော့ကျွန်တော်သွားချင်တဲ့နေရာကျွန်တော်လိုက်ပို့ပေးလိုက်မယ
်ဖမ်းမိထားတဲ့အခု၅ယောက်လုံးဝဒီတက်မှတ်33ဟာကြီးပဲပေါ့နော
်ဟုတ်ကဲ့
ဆိုတော့ဒီမြန်မာစစ်တပ်ဘက်ကကြာသွားတဲ့ဦးရီယာအခုဘယ်နှယောက်လောက်ရှိနေပြီလဲ
ကျွန်တော်မြို့ပေးလိုက်တဲ့အလောင်းကက90ကျော်တယ်
အဲ့လူတွေထဲမှာရောဒီယာဒူးအဆင့်နဲ့ဆိုလို့ရှိရင်ပေါ့နော်ဘယ်ယာဒူးအဆင့်လောက်ထိတွေ့ရလဲခင်ဗျာ
။ကျွန်တော်ချားတော့ပူမူးနှူးပါတယ်လို့
။ဟုတ်ကဲ့ဥထွန်းမြတ်လေးနောက်တစ်ခုကဒီလိုပါဒီကိုကန်တက်ဖွဲ့နဲ့ဒီအစိုးရအနေနဲ့ပေါ့နော်နိုင်ငံရေးရဆွေးနွေးစရာအကြောင်းမရှိဘူး။ဘာလို့လဲဆိုလို့ရှိရင်ဒီဥဖုံကြားရှင်ဟိုပေါ့နော်လုံငန်းချမ်းသာကွင်းလဲပေးထားပြီးသားဖြစ်တယ်ဆိုပြီးတော့ဒီသမရရဲ့ပြောရေးဆိုခွင့်ရှိသူဝန်ကြီးဥရထုတ်ကကျွန်တော်တို့ RF ရာနေပြီးတော့ဟိုတနေ့ကပြောပါတယ်။အဲ့ဒီပေါ်မှာရောဥထွန်းမြတ်လေးတို့အနေနဲ့ဘာများပြောချင်လဲခင်ဗျာ။
ကျွန်တော်တော့ပြောချက်ဘူးပြအဲ့ဒါသူကငကိုကလေးကအပြစ်မရှိအပြစ်ရှာအပြစ်ပုံပေးရပဲဝရန်လည်းသူကထုတ်ချင်သူလိုထုတ်နေတာပဲအဲ့ဒါကိုမှပြန်ပြီးတော့လွန်ငင်းချမ်းသာခွင့်ပေးရလဲသူတို့ပါပဲကျွန်တော်ဂရိပေးထားတာပါပဲဘာမှမရှိပါဘူ
းဆိုတော့အလားအလာဘလို့ဖြစ်လာနိုင်မလဲခင်ဗျတိုက်ပွဲတွေပိုပြင်းထန်လာနိုင်မလား
ကျွန်တော်ထင်တယ်ငကိုကလေးကသူတို့ကအပြစ်ရှင်းမယ်အပြုတ်တိုက်မယ်ဆိုပြီးတော့ကျင်းွားနေတာပဲဗျပြီးတော့သူတို့ရဲ့ပြင်ဆင်မှုကလည်းအဲ့လိုပါပဲစစ်ချင်းမြင့်ဖို့ပဲရှိမှာပါဆိုတော့သူရဲ့လူင်အားလည်းရန်တူးထားတယ်ပြီးတော့လက်နဲ့တွေအစုံသုံးလာတယ်တိုက်လေရင်လည်းသုံးမျိုးလုံးသုံးလာပြီဆိုတော့တန်ချက်ကားကားပေါ့တင့်ကားပေါ့အားလုံးလည်းပို့ထားတယ်ဆိုတော့စစ်ချင်းမြင့်ဖို့ပဲရှိမယ်ခင်ဗျအ
ဲ့လိုဆိုရင်ရောကုကန်တပ်ဖွဲ့အနေနဲ့ပြန်ပြီးတော့ဒီခုကန်စစ်ဆင်နေနိုင်မှာမလား
ကျွန်တော်တနိုင်တော့တော့ခုဆန်တော့ဟုတ်မှာပဲခင်ဗျဟုတ်
ကဲ့ဆိုတော့နောက်တစ်ခုကအခုဒီဟောပေါ့နော်ဒီ UWSA ဌာနချုပ်မှာကျင်းပမယ်တိုင်းသာလက်နက်ကင်အဖွဲ့ရဲ့ညီလာခံကိုလေဥထွန်းမြလင်းတို့လည်းသွားတက်မယ်ဆိုတာကျွန်တော်ကြားရပါတယ်အဲ့တော့အဲ့ညီလာခံကဒီပြည်တွင်းငြိမ်းချမ်းရေးအတွက်ပဲလားဒါမှမဟုတ်လည်းတပ်ပေါင်းစုတစ်ခုခုပေါ်ပေါက်လာရေးအတွက်လား
ကျွန်တော်ထင်တယ်ပြည်တွင်းငြိမ်းချမ်းရေးအတွက်တော့ပါမှာပေါ့ဗျာ
ဆိုဒီညီလာခံအပေါ်မှာအလားအလာနေနဲ့ဥထွန်းမြလင်းအနေနဲ့ဘယ်လိုခံမှန်းမိလဲခင်ဗျဩ
ကောင်းပါရဲ့အားလုံးတိုင်းသာချင်းချင်းပဲတိုင်းသာညီကိုတွေပဲအားလုံးဆွေးနွေးကြတာပေါ့ဘယ်လိုလုပ်သင့်မလဲဆိုတာ
အဲ့တော့နောက်တစ်ခုကဒီလိုပေါ့နော်ဥထွန်းမြလင်းတို့ရဲ့ဒီအဓိကဒေသမှာဥထွန်းမြတ်လင်းတို့ဒီဥဖုံကြားရှင်တို့အဖွဲတစ်ဖွဲနောက်တစ်ခါဒီအစိုးရနဲ့ပြည်လဲတဲ့အဖွဲတစ်ဖွဲပေါ့နော်အဲ့လိုမျိုးကိုကန့်တိုင်းရင်းသားထဲမှာဟောနှစ်ဖွဲဖြစ်နေတဲ့အခါကျတော့ဒီနှစ်ဖွဲရဲ့ညီညွတ်ရေးအခြေအနေရောဘယ်လိုရှိနိုင်မလဲ
ကျွန်တော်ထင်တယ်အထူးကတော့ B22 ရဲ့ထောက်ခံအားပေးမှုပါပဲကျွန်တော်ကိုထောက်ခံတဲ့ B22 ကရာခိုင်နှုန်း90ကျော်ပါတယ်ခင်ဗျအဲ့ဒါကြောင့်လည်းကျွန်တော်တို့ဒီရဲဘော်တွေကျွန်တော်တို့တော့စုဆောင်းကြမလို့ပေါ့တို့ဟာတို့လာပြီးတော့ဒီတပ်ထဲဝင်လာပါအဲ့ဒါကြောင့်မကျွန်တော်လည်းလူရင်းအားလည်းများလာပါအာတစ်ပင်ဖွဲ့ဆိုတာကတော့ကျွန်တော်တိုင်းသားရေးလုပ်ပြီးနေတာပဲပြည်သူလူထုလည်းတည်နေတာပဲဗျ
အဲ့တော့ဥထွန်းမြတ်လင်းတို့ရဲ့အခုဒီတိုက်နေတဲ့စစ်ပွဲနဲ့ပတ်သက်လို့ပေါ့နော်ဘယ်လိုများပြောချင်လဲခင်ဗျာ
အထူးကတော့အခုဒီတပ်မတော်ဖက်ကနေပြီးတော့မှသူတို့ကြေညာနေတာကကျွန်တော်ကဒီဖြူကျော်စစ်ဖြစ်တဲ့အချုပ်အခြာအာဏာကိုထိပါရဲဆိုတာကိုကျွန်တော်ကလက်မခံနိုင်ပါဘူးဆိုတော့ကျွန်တော်ဒီကိုကန်တိုင်းသားဟာမြန်မာနိုင်ငံရဲ့တိုင်းသားဖြစ်ပါတယ်135မျိုးသောတိုင်းသားတွေကတမျိုးဖြစ်ပါတယ်လူတိုင်းလည်းအဲ့လိုကိုယ့်ကိုယ်တတ်မှတ်ပါတယ်သူတို့ကျွန်တော်ကိုမဟုတ်ဘူးနေပြပြတော့မပြေးပါဘူးဒါပေမဲ့လူတိုင်းကိုယ့်ကိုယ်မြန်မာနိုင်ငံသားလို့ပဲခံယူပါတယ်ပြီးတော့ကျွန်တော်ပြည်တော်စုကနေလည်းခွဲထွက်ဖို့မရှိပါဘူးအထူးသဖြင့်ကျွန်တော်ဒီပုံမှန်တိုင်းသားညီကိုတွေကိုရှင်းရှင်းလင်းလင်းမြင်စေချင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဦးထွန်းမြတ်လေးအခုလို့ပြောပြတာကျေးဇူးတင်ပါတယ်ဗျာ
ဟုတ်ကဲ့ပါကျေးဇူးလေးများတင်ပါတယ်